ကုလသမဂ္ဂတရွေးမှုချုပ်ဘန်ကီမွန်ကပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေကိုရိုဟင်ဂျာလို့သုံးနှုန်းပြောဆိုသွားတာကိုပြင်းပြင်းထန်ထန်ကန့်ကွက်ပေးဖို့ဒီကနေ့ရခိုင်ပြည်နယ်လွှတ်တော်မှာအရေးကြီးအဆိုတစ်ရက်တင်သွင်းခဲ့ပါတယ်။ဒီအဆိုကိုရခိုင်မျိုးသားပါတီ ANP ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကတင်သွင်းခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအကြီးအကဲတဦးအနေနဲ့နိုင်ငံတွင်းမှာမရှိတဲ့အသုံးနှုန်းတစ်ခုကိုသုံးစွဲသွားတာရဲ့ဆက်လက်ပြီးတော့လည်းဒီအသုံးနှုန်းကိုသုံးစွဲသွားမယ်ဆိုတဲ့ပြောဆိုချက်တွေကြောင့်အခုလိုအရေးကြီးဆိုတင်သွင်းရတာဖြစ်တယ်လို့ဦးအောင်မြတ်ကျော်ကရှင်းပြပါတယ်
။ဒီကကတော့အဒေသဘန်ကင်းနဲ့ပြောခဲ့တဲ့ခေတ်ကမှာရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုသူကဆက်လက်သုံးသွားမယ်ဆိုတဲ့ဘိုင်းနဲ့ပတ်သက်ပြီးဒီရိုဟင်ဂျာဆိုတာကျွန်တော်တို့မြန်မာနိုင်ငံထဲမှာစစ်စစ်ဥပဒေအရရောသမိုင်းကြောင်းအရရောလုံးဝမရှိပါဘူးလို့ကျွန်တော်တို့မြန်မာနိုင်ငံလုံးမှာရှိတဲ့တိုင်းသားအကုန်လုံးရောသမတကြီးကိုယ်တိုင်ကကိုအဲ့လိုပြောထားတဲ့ကိစ္စကိုသူကဆက်လက်သုံးစွဲသွားမယ်ဆိုတဲ့ဘိုင်းမှာပြောမစီနိုင်ငံတွင်အရှိန်အနေနဲ့ပြည်သူသမိုင်းကြောင်းဟိုအပ်ဒီကိုသူ့အနေနဲ့ပြေပြေဝါဝါနားလည်မှုမရှိတဲ့အတွက်ကြောင့်ဒီလိုမျိုးသုံးဆွေးတာဖြစ်နေတယ်ဆိုတာအလိုမျိုးစားတဲ့အတွက်ကြောင့်ဒီဟာဒီနိုင်ငံပြည်မှာလုံးဝမရှိတဲ့အတုံးလုံးမဖြစ်တင်တဲ့အကြောင်းအရာတစ်ခုကိုကုလသမဂ္ဂမှထူထူပြည်မှုချုပ်တရားအနေနဲ့အလိုမျိုးလက်လက်စပြီးသုံးဆွေးတော့တာကျွန်တော်တို့ဒီကဘာကုလသမဂ္ဂအနေနဲ့လေကိုယ်ကိခာဖြစ်ခိုင်းနိုင်တဲ့အတိုင်းအတာကိုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကံကြွယ်စဉ်းစားရှင်ဖြစ်ပါတယ်
ဥအောင်မြကျော်ရဲ့အဆိုကိုရသေတောင်မြို့နယ်ပြည်နယ်လွှတ်တော်အမတ်ဦးဖိုးမင်းကထောက်ခံဆွေးနွေးသွားပါတယ်။ဦးဖိုးမင်းကကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒီအသုံးနှုန်းကြောင့်ရခိုင်ပြည်နယ်အတွင်းမှာမလိုလားအပ်တဲ့ပြဿနာတွေဖြစ်ပေါ်လာနိုင်တဲ့အတွက်အခုလိုကန့်ကွက်ရတာဖြစ်တယ်လို့ပြောပါရတယ်။
ရိုဟင်ဂျာဆိုတာကျွန်တော်တို့ရခိုင်ပြည်မှာမရှိဘူးရိုဟင်ဂျာဆိုတာဘင်္ဂလီစကားမှာရိုဟင်ဆိုတာရခိုင်မျိုးပြောတယ်ဂျာဆိုတာတော့နိုင်ငံသားပေါ့ရွာသားပေါ့အဲ့ဒါကြောင့်ရိုဟင်ဂျာဆိုတာရခိုင်သားကိုဘင်္ဂလီသားခေါ်တဲ့စကားဖြစ်တဲ့အကြောင်းသူတို့ရိုဟင်ဂျာလို့အဲ့ဒီဘင်္ဂလီတွေကိုရိုဟင်ဂျာမဖြစ်ဖြစ်အောင်စီမံဖန်အတွက်အဲ့ဒီပြဿနာကြောင့်ပဲကျွန်တော်တို့ရခိုင်နဲ့ဘင်္ဂလီတွေဟာခဏခဏပဋိပက္ခဖြစ်နေရတယ်အဲ့ဒါတော့ခုနှစ်ကလည်းအဲ့ဒါလူများစုကိုအခြေခံပြီးတော့အဲ့လိုရခိုင်တွေကိုဘူးတော်မောင်းတော်ကမောင်းထုတ်ခဲ့တယ်ဘူးတိတော်မောင်းတော်မှာရှိတဲ့ရခိုင်ရွာတွေကရခိုင်သားတွေကလည်း IGB ဖြစ်ဒီနေ့တိုင်ရှိနေတယ်အဲ့ဒါကိုကဘာကလူမသိရှင်မသိအဲ့လိုဖြစ်နေကြတယ်အဲ့ဒီရှင်တွေကိုတင်ကြတယ်အဲ့နောက်ပြီးတော့လူရင်းကြဆိုတာကနောက်ဆက်တစ်ခုနဲ့မှရခိုင်မွတ်စလင်ဆိုတော့သုံးခဲ့တယ်ရခိုင်သားတွေကရခိုင်မွတ်စလင်ဆိုတာမရှိဘူးအဲ့နောက်ရိုဟင်ဂျာဆိုတာလည်းပဲတကယ်တမ်းကျတော့အဲ့ဒီဘင်္ဂလီစကားမှာပဲရှိပါတယ်ရိုဟင်ဆိုတာသူ့ပြည်သူတွေကအဲ့ဒီကနန်ကိုတို့ဟာတွေကိုထောက်ပြတယ်နောက်တခါအင်္ဂလိပ်ရဲ့အထောက်အထားတွေကိုထောက်ပြတယ်အဲ့ဒီထောက်အထားတွေကိုထောက်ပြပြီးတော့ကျွန်တော်တို့ရိုဟင်ဂျာမရှိတဲ့အတွက်အဲ့ဒီမရှိတဲ့ဥစ္စာကိုဗက်ကင်မွင်းကိုယ်တိုင်ကရိုဟင်ဂျာမဖြစ်ဖြစ်အောင်စီမံဖန်တီးနေတဲ့အတွက်နောက်နောက်ရခိုင်နဲ့ဘင်္ဂလီတွေနဲ့ပြဿနာဖြစ်အောင်မိမွေပေးတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်နောက်နောက်ကတော့နာပြလာလို့ရှိရင်ဗက်ကင်မွန်းနဲ့တာဝန်ပဲဖြစ်တယ်ဆိုတော့ကျွန်တော်တို့ဗက်ကင်မွန်းကိုကန့်ကွက်တာဖြစ်ပါတယ
်ဒါကတော့ရသေးတောင်မြို့နယ်ပြည်နယ်လွှတ်တော်အမတ်ဦးဖိုးမင်းပြောသွားတာပါဒီအဆိုကိုကန့်ကွက်တဲ့သူမရှိတဲ့အတွက်ရခိုင်ပြည်နယ်လွှတ်တော်ကအတီးပြုတ်လိုက်ပါတယ်ဒီလိုအတီးပြုတ်လိုက်ပြီးတဲ့နောက်မှာဒီကန့်ကွက်ကြောင်းအဆိုပြုလာတွေကိုကုလသမဂ္ဂအတွင်းမှုချုပ်ထံကိုပေးပို့သွားမယ်လို့သိရပါတယ်ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေကိုရိုဟင်ဂျာလို့ကုလသမဂ္ဂအထွေထွေတွင်ရေးမှုချုပ်ဘန်ကီမွန်ကသုံးစွဲထားတဲ့ပုံမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကလည်းကန့်ကွက်စာတစ်စောင်ပြီးခဲ့တဲ့ရက်ကပေးပို့ခဲ့ပါတယ်။လားတူပဲရခိုင်ပြည်သူတွေကလည်းမစ္စတာဘန်ကီမွန်ကိုဒီအသုံးနှုန်းနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြဖို့စီစဉ်နေကြပါတယ်။မစ္စတာဘန်ကီမွန်ကတော့ရိုဟင်ဂျာလို့ပဲခေါ်ခေါ်ဘလို့ပဲခေါ်ခေါ်အဓိကကလူအခွင့်အရေးလူကုန်တိတ်ခါလူသားချင်းစာနာမှုနဲ့ပတ်သက်တာတွေကိုလုပ်ပေးရမှသာဖြစ်ပါတယ်လို့ပြီးခဲ့တဲ့ရက်ကမီဒီယာတချို့နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်ရှင်။